စကိုင်းတိုင်းကလေးမြို့ပေါ်ကလေးမြို့အနီးကကျေးရွာတွေမှာဖေဖော်ဝါရီ22ရက်ကစလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာပါဒီကနေ့ဖေဖော်ဝါရီ28ရက်မှာတော့တိုက်ပွဲဖြစ်တာမရှိပေမဲ့နှစ်ဖက်စီရင်တင်းမာနေပြီးစစ်တပ်ဘက်ကကျေးရွာတွေကိုလက်နက်ကြီးပစ်ခတ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှီးဆက်သူတွေကပြောပါတယ်ဖေဖော်ဝါရီ26ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့ပါတယ်ကလေးမြို့အခြေအနေနဲ့ပတ်သက်လို့ကလေးမြို့တည်င်းစုံစမ်းစစ်ဆေးရေးတာဝန်ခံကအခုလိုပြောပြပါတယ်
လေလေလာမှာဘုံလာကျေးတယ်ဒါကတော့စက္ကန့်ပေါ့နော်ကလေးမျိုးနဲ့တောင်ပိုင်းစက္ကန့်ရွာမှာစစ်ကြောင်းထိုးလာတယ်ကျွန်တော်တို့ကမစက္ကန့်ကိုဒီမှာပေါ့တော်လိုက်တော့ဖွဲ့ရဝင်ပြေးလိုက်တယ်ပေါ့နော်သူတို့ပြန်ပြီးတော့အင်အားမဆိုင်ရအင်အားတုံးပြီးမှဒုံးနဲ့ရောဒီဟွာနေရောပေါ့ဒီကျက်ဖိုက်တာကြီးနဲ့ပါကျေးပြီးတော့သူတို့အဲစက္ကန့်ကိုပြန်ယူသွားတယ်နောက်ဖက်တလုံးကတော့စီကြီးကတော့တင်းမာနေကြုံပါသေးဗျဟုတ်တယ်ဒါနဲ့တိုက်ပွဲတော့မဖြစ်သေးဘူးပေါ့နော်အချိန်ကြီးတိုက်ပွဲဖြစ်သွားနိုင်တယ်ပေါ့ခုနလုံးစစ်အခြေအနေကတော့ငြိမ်နေပါတယ်ကြာတိုက်ပွဲဖြစ်တာမဟုတ်ဘူးကြာလက်နဲ့ကြီးနဲ့ကိုအတလုံးလှမ်းထုတ်နေကြဗျာကလေးမျိုးရဲ့တောင်ပိုင်းတနေရာမှာလည်းသူတို့စစ်တပ်ကအစ်ကြောင်းထိုးထားတယ်ပေါ့နော်
ဖေဖော်ဝါရီ21ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီး3ရက်အကြာဖေဖော်ဝါရီ23မှာတော့ကလေးမျိုးနဲ့တမိုင်ခွဲတတာဝေးတဲ့စက္ကန့်ကြေးရွာနဲ့ကလေးမျိုးမြောက်ပိုင်းကကံကြီးနဲ့ကန်တရာရွာကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကတင်ပိုက်ခဲ့ပါတယ်အဲ့ဒီကြေးရွာတွေအပြင်မြို့အစွန်ကစစ်တပ်တက်ဆွဲထားတဲ့ကလေးတက္ကသိုလ်ကစစ်တပ်စခန်းကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်အဲ့ဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာဆရာဆရာမတွေနဲ့ကျောင်းသားတွေတက္ကသိုလ်ထဲမှာရှိနေတာကြောင့်ကယ်ဆယ်ခဲ့ရပြီးဘေးကင်းရာနေရာမှာကောင်းမွန်စွာထားထားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်အရေးအတွက်အတိအကျနဲ့ဘလို့ဆောင်ရွက်သွားမယ်ဆိုတာကိုတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကမပြောပါဘူးဒါပေမဲ့လည်းစစ်ကောင်စီတရင်ထုတ်ပြန်ရေးကတော့တက္ကသိုလ်ဆရာဆရာမနဲ့ကျောင်းသားတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဖမ်းဆီးထားတာကြောင့်တွားရောက်ကယ်ဆယ်ရာကနေအပြန်အလှန်ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးကာကွယ်ရေးတပ်တွေကဆရာဆရာမအချို့နဲ့ကျောင်းသားအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်အခုလိုတိုက်ပွဲတွေပြင်းထန်လာချိန်မှာစစ်တပ်ဟာကလေးမြို့တောင်ပိုင်းကကျေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်တာမြေပြင်ကနေစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားနယ်အိမ်တွေကိုဆွန့်ခွာပြီးဘေးလွရာတိမ်းရှောင်နေရပါတယ်ကလေးတောင်ပိုင်းကစစ်ဘေးရှောင်တူကသူ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်တော်ရမရာရွာတဲ့မဝင်ရဘူးညာဟိုတနေ့အောင်ကလက်နက်ကြီးနဲ့ပြတ်တော့အဲ့ဒါဟိုမိန်းမတယောက်ဆုံးသွားရရသူတို့ဘက်ကလည်းနောက်မဆုံးသေးဘူးရအာဟိုလိုဒီလေးမျိုးစတောင်းစီကိုစစ်ပြီးတက်ခဲ့ရလားမသိဘူးရဟိုတော်ထဲကြီးတောင်ပေါ်ကြီးမှာနှံ့အောင်သာဒူဖီကိုကြီးလျှောက်ပြီးထွက်နေရတာရဟိုတဲကြည့်တဲ့တဲထိုးထားတဲ့တူတော့တဲထိုးထားတဲ့တဲထိုးထားတဲ့မထိုးထားတဲ့တူတော့လေးလေးလက်အောက်လေးမှာဖြာလေးခင်းလို့မိုးလေးမိုးလို့မျိုးမျိုးကြီးပြင်မှာနေရပါရ
စစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြောင့်ကလေးမျိုးပေါ်ရက်ွက်အချို့အပြင်ကလေးမြောက်ပိုင်းနဲ့တောင်ပိုင်းကကြေးရွာတွေအပေါ်လက်နက်ကြီးတွေကြားရောက်ပောက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်အရက်သား5ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တာကြောင့်လည်းမြို့နေလူထုတွေသတိထားကြဖို့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ။